လျပြနိုင်ငံကစစ်ကမ်းတွေရေနံကွန်မြူနီတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေအပေါ်ပိတ်ဆို့ရေးယူထားတာတွေကိုအစောဆုံးတောက်ကြနေလောက်မှာပြန်လည်ရုပ်သိမ်းပေးနိုင်လိမ့်မယ်လို့ EU ဥရောပသမဂ္ဂတန်တပန်တွေကပြောပါတယ်လျပြအမျိုးသားအသွင်ကူးပြောင်းရေးကောင်စီ NTC အနေနဲ့တိုင်းပြည်အတွင်းကစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လက်ပတ်နိုင်ဖို့ EU အဖွဲ့ဝင်28နိုင်ငံကကိုယ်စားလှယ်တွေဗိုလ်ထုနဲ့မှမူအဖြစ်သဘောတူခဲ့ကြတာပါဒီသဘောတူညီချက်ကိုကြာသာပတိနေ့မှာအတည်ပြုပြီးနောက်တစ်နေ့တောက်ကြနေ့မှာပိတ်ဆို့မှုတွေကိုစတင်ရုပ်သိမ်းပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတန်တမန်တွေကပြောပါတယ်လျပြကောင်ဆောင်မော်မဂရာဖီပုံနေတယ်လို့ယူဆထားတဲ့သူ့ရဲ့ဇာတိမျိုးဆယ်တယ်ကိုတော်လိုင်းရေးတပုံတပ်ဖွဲ့တွေကဝိုင်းထားတဲ့တစ်ချိန်ထဲမှာပဲလျပြပြည်သူတွေဟာမွတ်စလင်ဥပုလ္လရမဒန်ကထွက်တဲ့အထိမ်းအခမ်းအနားတွေကိုမြို့တော်ထရီပိုလီမြို့လယ်ကယဉ်ပြင်မှာကျင်းပနေကြပါတယ်။ထားမောင်းများစွာသောလေပြားပြည်သူတွေအဲ့ဒီယဉ်ပြင်မှာဗုဒ္ဓဟူးနေ့က8 L Fitil ပွဲတော်ကျင်းပပြီးပျော်ရွှင်အော်ဟစ်နေကြတဲ့အချိန်ဂရာဖီစန့်ကျင်ရေးတပ်ဖွဲ့တွေကအေခါမိုးပေါ်တွေမှာတနတ်သမားတွေချထားတာအပါအဝင်လုံခြုံရေးတွေကိုတွန်းမြင့်ချထားပါတယ်။ဂရာဖီနဲ့သူ့အဖော်တစ္ဆာခန်းတဲ့တပ်ဖွဲ့တွေစနေနေ့မှာအပြစ်သက်စစ်စာညင်နှိုင်းပြီးလက်နဲ့မချရင်သူတို့ကိုစီရီးယားစတင်ထိုးစစ်ဆင်တိုက်ခိုက်မယ်လို့အမျိုးသားအသင်းကူပြောင်းရေးကောင်စီအကြီးအကဲမူစတာဖာအဗ်ဒယ်ဂျာလီလ်ကအင်္ဂါနေ့မှာပြောပါရယ်လီဗျတနိုင်ငံလုံးကိုထိန်းချုပ်နိုင်မှုအတွက်ဂရာဖီကိုထောက်ခံတဲ့နယ်မြေတွေကိုအပြစ်သက်ထိုးစစ်ဆင်တိုက်ခိုက်ဖို့ဂရာဖီစန့်ကျင်တပ်ဖွဲ့တွေကပြင်ဆင်နေကြတာပါစနေနေ့နောက်ဆုံးထားလက်နဲ့ချရမယ်လို့ဂရာဖီနဲ့သူ့အပေါ်တစ္ဆာခံသူတွေကိုသတိပေးချက်ထုတ်ပြန်ထားတာဟာဂရာဖီရဲ့ဇာတိမျိုးဆယ်လ်ကိုယဉ်ညွန့်ထုတ်ပြန်တာဖြစ်ပေမဲ့လည်းတခြားသူကိုထောက်ခံတဲ့မျိုးတွေဖြစ်ကြတဲ့ဘန်နီဝါလစ်နဲ့တောင်ပိုင်းကဆဘာမျိုးတို့လည်းအကျုံးဝင်တယ်လို့ဆိုပါ